ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာ9ရက်တာကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံကိုမြန်မာနိုင်ငံကကိုယ်စားလှယ်ပေါင်း100ကျော်လဲတက်ရောက်နေပါတယ်ဒီအကြိမ်20မြောက် AIDS ညီလာခံကိုနိုင်ငံတကာကဝေဒနာရှင်တွေအပါအဝင်ပညာရှင်တွေတက်ကြလှုပ်ရှားသူတွေစုစုပေါင်း12,000လောက်တက်ရောက်နေတာပါအဲ့ဒီအထက်မှာမြန်မာလွှတ်တော်ကိုယ်စားလှယ်တွေအပါအဝင်မြန်မာအစိုးရကိုယ်စားလှယ်တွေနောက်အစိုးရမဟုတ်တဲ့ NGO အဖွဲ့ဝင်တွေလူထုအခြေပြုအဖွဲ့အစည်းတွေနဲ့မြန်မာဆရာဝန်တွေတက်ရောက်နေကြပါတယ်ဒီညီလာခံရဲ့ထူးခြားချက်နဲ့ပတ်သက်လို့ကိုယ်တိုင်တက်ရောက်နေတဲ့မြန်မာနိုင်ငံက AIDS HIV ဝေဒနာရှင်တွေကိုကူညီဆောင်ရွက်ပေးနေသူအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်မဖြူဖြူသင်းကိုမေးကြည့်တော
့အဲကွန်ဖရင့်ဆယ်မှာပဲဒီလင်းချက်ချာကြီးပါသွားတဲ့ပြည်သူ့ရှင်နှစ်ဦးပေါ့နော်ပါသွားတယ်ဒီအေးစံပတ်သက်ပြီးတော့အဲ့ကြောင့်ဝန်ထဲကြောင့်ပေါ့ဒီမှာလည်းနေ့စဉ်ကြားလို့ရှိရင်ဒီဝန်ထဲကြောင့်မတန်လို့မှအကုန်လုံးလက်မှတ်ထိုးကြရရှိရတယ်ဆိုတော့အဲ့မှာတော့သူတို့မတန်ပြင်ပြီးတော့အကုန်လုံးဒီကိစ္စနဲ့ပတ်သက်ပြီးစိတ်မကောင်းတဲ့ကိစ္စပေါ့နော်ဟာရီကိုတိတ်ချာဟိုတက်ပြီးတော့
ဟုတ်ကဲ့အခုလို AIDS conference နိုင်ငံတကာကဒီအဖွဲ့အစည်းတွေလာပြီးတော့တက်ရောက်တဲ့အခါမှာမဖြစ်ဖြစ်တင်းတက်ရောက်ရတဲ့ဥတီချက်ကရောဘာပါလဲရှင
်အခေကတော့ဒီမှာတော့ဟိုကျွန်တော်တို့ဒီစတက်လိုက်တဲ့ခါကျရင်တော့ဒီလာကနေရနေပြီးတော့ message ကြည့်ရတာပေါ့နော်အဲ့ဒီကတော့လူနာတွေအတွက်ဒီရောဂါဝိသားခံစားနေရတဲ့သူတွေအတွက်ဒီညောင်းလင်းချက်ပေါ့ညောင်းလင်းချက်ဆိုတာသူဟိုကျောဆရာရှိပါတယ်ဒီအိတ်ဆောကကိုလုံးဝကြောက်ွယ်သွားဖို့တက်ကိုတက်ခဲ့တည်ထားတာလေ2030ပေါ့သူတို့ပြောထားရရှိတယ်ပေါ့နော်အဲ့ခါကျတော့အရင်ညီလာခံလည်းတော့မတူဘူးပေါ့အရင်ညီလာခံမှာတော့ဒီလိုမျိုးဆုံးဖြတ်ချက်မရှိခဲ့ဘူးပေါ့နော်ဒါကတော့ကြောက်ွယ်သွားအောင်ကြိုးတဲ့ကြိုးစားနေတယ်ဖြစ်လဲဖြစ်မယ်ဆိုတဲ့ပုံစံမျိုးတွေရတဲ့အတော်ကြီးအားတက်ဖို့ကောင်းတယ်နောက်ချက်ကကျတော့ဒီမှာရှိနေတဲ့ session တွေကလည်းတော်တော်များတယ်ဟိုပြောရမယ်ဆိုတော့ညီမနိုင်ငံနဲ့ပတ်သက်တဲ့ဟာကတော့တော်တော်များများကိုရှိတယ်ဩဒီ criminal နဲ့ပတ်သက်ပြီးတော့ဒီ is နဲ့ပတ်သက်တဲ့ဟာဒီ law ကြီးကြားထားမှုကိစ္စတွေဒါတွေလည်းပါတယ်ပေါ့နော်အဲ့ဒါတွေပတ်သက်လို့လည်းမြန်မာပြည်ကနေပြီးတော့အခုဒီလေးဘက်ကနေတက်တာတွေလည်းရှိရလေရှိရဆိုတော့အခါကျတော့ဒါတွေနားထောင်မယ်ဒါတွေထိသွားမယ်ဆိုလို့ရှိရင်မြန်မာပြည်ကဘယ်လိုရှေ့ဆက်ပြီးတော့အကောင့်ထဲပို့ရမယ်ဘယ်လိုလုပ်ရမယ်ဆိုတာသိသွားမှာပေါ့နော်အဲကြောင့်လည်းဆိုလို့ရှိရင်ဟိုနိုင်ငံကမှကဒီ is နဲ့ပတ်သက်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးပျောက်ဖို့တော့ကိုဆုံးဖြတ်ချက်ကြီးချာနေတဲ့အချိန်မှာကျွန်တော်လည်းလည်းမှာတော့ဒီနေ့ဒီချိန်ထိပြည်သူတွေကဒီရှိဝါမရရှိမှုတွေအတိတ်ဆုံးမှုတွေနောက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူလူကြားထဲမှာကြည်ကြည်ပြည့်မရှိသေးတာကြီးအများကြီးတွေ့နေရတဲ့အခါကျတော့ဒီခန္ဓာအတိတ်ရပုံကိုလာပြီးသိသွားတဲ့အခါကျတော့ဟိုပို့ပြီးတော့ဟိုမြန်မာပြည်အတွက်ဟိုအဆင်ပြေသွားမယ်ပို့ပြီးတော့ဟိုဒီကပြီးသွားလို့ရှိရင်ပို့ပြီးတော့ရေရှင်မှာပို့ပြီးလုပ်နိုင်နေမယ်လို့တော့ကျွန်တော်မြင်ပါတယ်
အဲ့တော့ဟိုမြန်မာနိုင်ငံအနေနဲ့ပေါ့နော် AIDS ယောဂတိုက်ဖြတ်ရေးမှာအဓိကရင်ဆိုင်နေရတဲ့အခက်အခဲတွေရောဘာတွေရှိလဲရှင
်။အဲ့တော့ခုလက်ရှိမှာတော့ဟိုပြီးခဲ့တဲ့ဟိုနေ့နေ့ကတော့ဒီ HIV ချက်သွားတယ်ပေါ့နော်။ဒီယောဂဝေဒနာတွေနဲ့ပတ်သက်ပြီးတော့ကိုကြီးပြီးနေတဲ့အဖွဲ့ပေါ့နော်။အခုတော့ခြားအဖွဲ့လေးကြီးရဲ့နောက်အစိုးရစီရင်နေမှာတော့စီရောပြန်ပြီးတာရှိတာပေါ့နော်။အဓိကရင်ဆိုင်ရတော့ကျောင်းစီမှာတော့ဒီဖွင့်လင်းမြင်တာမှုကတိတ်ဟိုအများကြီးတိတ်ရှိသေးတယ်ဟိုဒီမှာဟိုအခုအချိန်ထိဟိုဒီပညာပေးမှုအပိုင်းနေစီးပွားရရှိမှုအပိုင်းနေတိုင်းငယ်တော့တိုင်းတာအထိဟိုဆောင်ရနိုင်မှုမရှိသေးတာကိုတွေ့ရတယ်လေဆိုတော့အဲ့ပုံမှာဘာသွားတွေ့ရလဲဆိုတော့ဒီဘက်ခြားနိုင်ငံတွေမှာတော့ပြောတဲ့ဘက်ကိုဦးတင်နေနေမဲ့ဒီမှာပြီးမှာတော့အားလုံးဒီတိုင်းစေတောက်ရဖို့နဲ့ပညာပေးမှုဟိုပြည့်ပြည့်ဝရရှိဖို့တက်ကတော့တော်ကြီးကိုအခက်အခဲရှိနေရောတွေ့ရ
တယ်။ HIV AIDS ဝေနာရှင်တွေကိုကူညီဆောက်ရှောက်ပေးနေတဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်မဖြူဖြူတင်းပြောသွားတာပါ။လက်ရှိကျင်းပနေတဲ့နိုင်ငံတကာ AIDS ညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးမဲ့အစီအစဉ်တွေပါဝင်တာလည်းတွေ့ရပါတယ်။အရှိတောင်အာရှမှာထူးခြားတဲ့အပြောင်းလဲတွေခေါင်းစဉ်နဲ့မြန်မာနိုင်ငံမှာ HIV AIDS ကုသမှုနည်းတွေပြောင်းလဲလာပုံတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်မြန်မာအစိုးရနဲ့တွဲဖက်ပြီးတော့ HIV AIDS ယောဂါကူးစက်ပြန့်ပွားမှုထိန်းချုပ်ရမှာအပြောင်းလဲတွေရှိနေတဲ့အကြောင်းကိုမြန်မာအစိုးရကမ္ဘာ့ဘဏ် UNAIDS နဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပါအဝင်မနေ့ဖြန်မှာသကဝိုင်းဆွေးနွေးပွဲကျင်းပဖို့ရှိပါတယ်။ဒါ့အပြင်မန္တလေးနဲ့ရန်ကုန်မှာရှိတဲ့လိမ့်လုံသားတွေကြား HIV AIDS ရောဂါရရှိနေကြသူတွေအကြောင်းလေ့လာချက်မြန်မာနိုင်ငံမှာလိင်တူချင်းဆက်ဆံရာကနေ HIV ကူးစက်မှုအန္တရာယ်နှုံးထားမြင့်မားမှုစသဖြင့်အကြောင်းအရာတွေကိုလည်းတင်ပြဆွေးနွေးဖို့ရှိတယ်လို့သိရပါတယ်ရှင်